အစိုးရတပ်ဖွဲ့တွေနဲ့ကချင်လက်နက်ကိုင်တပ်တွေကြားတိုက်ခိုက်မှုတွေဆက်ဖြစ်နေချိန်မှာပဲအစိုးရကတော့ငင်းချမ်းရေးအတွက်ဆက်ပြီးဆွေးနွေးတော့ဖို့စန္ဒရှိနေစေဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီချိန်ထဲမှာပဲတိုက်ခိုက်မှုတွေအပြင်းအထန်ထပ်ဖြစ်မဲ့အရေးယောင်တွေထွက်နေကြကြောင်းစိုးရိမ်နေကြတဲ့ဒေသခံတွေကလည်းဆက်ပြီးတော့တင်းရှောင်နေကြရတာပါ။ကချင်ပြည်နယ်တွင်းတိုက်ပွဲတွေနဲ့ငင်းချမ်းရေးဆွေးနွေးနိုင်မဲ့အရာလာတွေဘယ်လောက်ရှိနိုင်မလဲဆိုတာကိုတော့ကိုအောင်လွင်ဦးကပြောပြပါမယ်ခင်ဗျာ။
ချင်းတိုင်းနယ်လက်နက်ကိုင်တွေတိုက်ခတ်မှုတွေရှိနေစေဖြစ်ပေမဲ့ဆွေးနွေးညီနိုင်မှုဆက်လက်မျှော်လင့်ထားစေဖြစ်တဲ့အကြောင်းမြန်မာအစိုးရကပြောလိုက်တာဖြစ်ပါတယ်။အစိုးရရဲ့ပြည်တော်စုညီညွတ်ရေးလုပ်ငန်းဖော်ဆောင်ရေးကော်မတီအဖွဲ့ကကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဥက္ကဋ္ဌဦးဆောင်ဟာရထံလိမ့်မှုပြီးဆွေးနွေးဖို့ကမ်းလှမ်းထားတာကိုတဖွဲ့ချင်းအနေနဲ့မဟုတ်ပဲတိုင်းနယ်လက်နက်ကိုင်မဟာမိတ်အဖွဲ့နဲ့အတူတွဲဆုံမှုကချင်လက်နက်ကိုင်အဖွဲ့ဘက်ကတုံ့ပြန်ထားတာပါ။မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရဲထွတ်ကတော့ညညတော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့တွဲဆုံမှုအတွက်လည်းအသိရှိနေတဲ့အကြောင်းပြောပါတယ
်။ကျွန်တော်တို့ကတော့ကျွန်တော်တို့ပြည်တယ်ပဲကမ်းလှမ်းထားပြီလေနိုင်ငံတော်သမ္မတကြီးကြီးပြောတယ်နောက်ကလုပ်ငန်းကော်မတီကလည်းကျွန်တော်တို့ကမ်းလှမ်းထားပြီ KAI ကတော့ပထမပိုင်းတော့သူတို့အကောင်းဘက်ကိုမျှော်လင့်တဲ့သူပြောတယ်နောက်ပိုင်းမှာသဘောထားပြောင်းပြီးတော့မှ UNFC ကပဲသူတို့ပြောမယ်ဆိုတော့အမျိုးပဲတုံ့ပြန်ထားတာရှိပါတယ်။ကျွန်တော်တို့ဘက်ကတော့ဘလို့ပဲဆွေးနွေးရဆွေးနွေးရကျွန်တော်တို့ကဒီမှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေရပ်တန့်တော့ဖို့ဆိုရင်ကျွန်တော်တို့ကဆွေးနွေးဖို့အသင့်ရှိပါတယ်
။ KAI ကတော့အစိုးရတပ်တွေကထိုးစစ်တွေဆက်လက်ဆင်နွှဲနေတဲ့အတွက်ဆွေးနွေးဖို့ကိစ္စဟာမဖြစ်နိုင်တဲ့လောက်အခြေအနေကြုံနေရတာလို့ပြောဆိုထားတာပါ။အစိုးရကထိုးစစ်တွေရပ်ပြီးဆွေးနွေးဖို့ကြေညာခဲ့တာ၅ရက်မြောက်လာတဲ့အချိန်ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီး KAI ထိန်းချုပ်ရာမဟာဗျူဟာမြောက်တောင်ကုန်းတစ်ခုကိုလည်းမြန်မာစစ်တပ်ကသိမ်းယူဖို့ကြိုးပမ်းနေတယ်လို့ KAI နဲ့အတူရှိနေတဲ့ ABSTF ကကျောင်းသားတပ်မတော်ကဗိုလ်မှူးမင်းထေကပြောပါတယ်။
ကျွန်တော်တို့ဒီဒေသမှာရှိနေတဲ့တောင်ကုန်းတွေတော်တော်များများကဟို0.01ပေါ့နော်အဲ့ဒီဟာလည်းသူတို့တင်ပြီးသွားပြီနောက်ဖွင့်ပြင်ပုံဆိုတဲ့ဒီအမြင့်တောင်ကုန်းတွေလည်းသူတို့တက်ယူပြီးသွားပြီဆိုတော့အခုဒီမှာကြံနေတာကဒီခါရာတောင်ကအဲ့ဒီသူတို့နဲ့ level ရှိနေတာပေါ့နော်ဆိုတော့အဲ့ဒီခါရာတောင်ကိုရရင်သူတို့ကဒီအခုဒီဒေသတစ်ခုလုံးသူတို့အားလုံးလိုက်ကြပါညာအကုန်လုံးသူတို့ဆုံးမနိုင်ဘူးပေါ့အဲ့ဒီတောင်ကုန်းတစ်ကုန်းကြံနေတာအဲ့တောင်ကုန်းတစ်ကုန်းကို KAI ကလည်းခုခံနေကြတယ်တတ်နိုင်တဲ့ဘက်ကနေအဲ့ဆိုဒီဒေသမကြည်ရင်မကြည်ရည်ကအဲ့တောင်ကုန်းနဲ့ပဲဆိုင်တယ်ဆိုတော့ဒီတော့ခါရတောင်ကုန်းကိုသူတို့တင်ပြီးသွားရင်တော့ဒီလိုက်တာဒေသအကုန်လုံးကကျွန်တော်တို့ကြာသွားပြီလို့စီးရကြာသွားပြီလို့ပြောလို့ရတာပေါ့နော
်ဒါပေမဲ့လည်းစီးရခရကြတဲ့ခါရတောင်ကုန်းကိုမြန်မာစစ်တပ်ကတိမ့်ပိုင်နိုင်မှုကြိုးပမ်းနေတယ်လို့ပြောဆိုချက်ဟာမှန်မှန်ဘူးလို့ပြန်ကြားဝန်ကြီးဌာနတူဝန်ကြီးဦးရထွတ်ကပြောခဲ့တာပါဒီလိုပဲကချင်လက်နက်ကိုင်တပ်ဖွဲ့တွေကမြန်မာစစ်တပ်ကိုချုံခိုတိုက်ခိုက်မှုတွေရှိနေတာကြောင့်ထိခိုက်မှုတွေတော့ကြုံနေရတာလို့ပြောပါတယ်
မင်းရညနေဘက်မှာလကြားရံမှာရှိတဲ့ကျွန်တော်တို့တက်တည်နေရာယူထားတဲ့တောင်ကုန်းကို PI 50လောက်ကနိုင်ခွဲလောက်လာပြစ်တာရှိပါတယ်ညနေ4နိုင်ခွဲလောက်မှာအဲမင်းကမိုးမိတ်ကြောက်စကားမှာလည်းကျွန်တော်တို့စီကနေပြီးတော့မှအဲတန်ရင်ကိုပြန်လာနေတဲ့အဲတမတော်စစ်ကြောင်းတွေစီကတဲ့ကားတွေကို PI ကမိုင်းခွဲတက်ခိုက်တာရှိပါတယ်ရဲဘော်တို့ထိခိုက်ဒဏ်ရာရတာရှိပါတယ်ခါရတောင်ကုန်းနဲ့မြန်ချင်းဆိုင်မှာကျွန်တော်တို့တက်တည်ရှိတယ်အဲတက်တည်ကိုသူတို့ကဒီတောက်လျှောက်ပြစ်တော့ကျွန်တော်တို့ကအဲ့ဒီဘက်ကိုပြန်ပြစ်တာတော့ရှိတာပေါ့ဗျာအဲ့လိုမျိုးတော့ရှိပါတယ်အဲ့နာမှာသူတို့တက်တယ်နဲ့ကျွန်တော်တက်တယ်ကတ်နေတာကိုကတ်တော့သူတို့ကပြစ်လိုက်တော့ကျွန်တော်ဘက်ကခုခံနေနေနဲ့ပြန်ပြစ်တာအဲ့လိုမျိုးတော့ရှိပါတယ
်18နှစ်ကြာပြစ်ခတ်ရဆက်ထားတာတွေပြစ်ပြပြီးဒီနှစ်ခွဲလောက်လက်နက်ကန်ပြစ်ခတ်တွေပြစ်ပွားနေတာတွေဒီနှစ်စက်မိုင်းကဆက်လို့ပြန်လဲကြီးထွားလာခဲ့တာပါမြန်မာအနာဘယ်တွေကတော့အစိုးရရဲ့စစ်ကြောင်းတွေကိုပြစ်ချက်လက်နက်ကန်တပ်တွေကတက်ခတ်မှုတွေလုပ်ခဲ့တာကြောင့်တုံ့ပြန်တဲ့အနေနဲ့ဒေသတွင်းရှင်းလင်းတဲ့စစ်ဆင်ရေးတွေကိုလှုပ်ဆောင်ခဲ့တာလို့ပြောပါတယ်စီရီမန်ချက်တွေရရှိပြီးဖြစ်တာကြောင့်လဲပြီးခဲ့တဲ့စနေနေ့ကစလို့ထိုးစစ်တွေရက်မယ်လို့ကြေညာခဲ့တာပါလက်တလုံးမှာတော့အပြန်အလှန်ဆွဆွဲချက်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာမို့ဒေသခံတွေကတော့အထိတ်တလန့်နဲ့ဆက်လက်တင်းရှောင်နေကြရစေဖြစ်ပါတယ်တိုက်ပွဲကြောင့်နာမည်ကျော်ကြောက်စိမ့်ထွက်ရာဖားကန်လုံခင်းစတဲ့နေရာတွေကဒေသခံအမြောက်များကလည်းဒီရက်ပိုင်းမှာပဲဘေးလွရာတင်းရှောင်နေကြရတယ်လို့ဒေသခံတယောက်ကပြောပြပါဗျာ
အခုလုံးလုံးဆေတော့သူတို့တိုက်ပွဲတွေဖြစ်နေတာပေါ့လေကျွာမှာလည်းဒီခုပြမယ်လို့လည်းပြောကြအဲ့လိုလည်းတင်းကြတယ်ဘယ်လိုမှမလည်းမသိသေးဘူးအဲ့ဒီမှာစိတ်ပွေဖြစ်နေတယ်ဆိုတာအခုကျမတို့တောင်မှဒီအောင်လာရပ်ွက်မှာပဲကနေနေပါတယ်လူကြီးကျတော့ဟိုနေရာ300လောက်တော့ရှိမယ်
တန်ဃာတော်တွေပါဝင်တက်ကြွလှူရှားသူတချို့ကတော့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်တွင်ပြစ်ခတ်တွေဆုံးသက်စေရေးကြီးတက်လှူရှားမှုတွေတနင်္လာနေ့ကပဲစတင်လိုက်သလိုဒေသတွင်းနဲ့ကုလသမဂ္ဂလိုနိုင်ငံတကာအသိုင်းအဝိုင်းကလည်းသက်ဆိုင်သူတွေကြားဆွေးနွေးညီနဲ့ဖြေရှားကြဖို့တိုက်တွန်းနေတာဖြစ်ပါတယ်မြန်မာဆွေရကတက်ခတ်မှုတွေရပ်ဖို့ကြေညာထားတဲ့နေ့မှာပဲအင်းဒီချင်းတရုတ်နိုင်ငံကအထူးကိုယ်စားလှယ်ဖြင့်မြန်မာနိုင်ငံကိုရောက်သွားခဲ့တဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဖူယင်းကသမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြီးပြဿနာတွေပြည်လည်စေရေးနဲ့နိုင်ငံငယ်နေကြားဒေသတည်ငြိမ်မှုရစေရေးဆောင်ရွက်ဖို့တိုက်တွန်းခဲ့တာပါ ဒီမီတန်မီမာတို့ကတော့တိုက်ပွဲတွေကြောင့်လက်နက်ကြီးကြီးစံတွေနေချာဖြတ်ကျော်ကျရောက်လာတဲ့အတွက်တရုတ်နိုင်ငံကပြင်းပြင်းထန်ထန်သတိပေးခဲ့တယ်လို့တိုက်ခိုက်မှုတွေအများဆုံးရက်ဆက်ပြီးပရိပခတ်တွေကိုငင်းငင်းချင်းချင်းဖြေရှာဖို့နဲ့နေဆက်ဒေသတည်ငြိမ်မှုရှိစေရေးနှစ်ဖက်စလုံးကကြိုးပမ်းကြဖို့လည်းတိုက်တွန်းထားတာဖြစ်ပါတယ်ခင်ဗျာ။